ရခိုင်ပြည်နယ်မြောက်ပိုင်းမှာရိုဟင်ဂျာတွေကနေကြားဆောင်ရဲကင်းစခန်းတွေကိုပြီးခဲ့တဲ့အောက်တိုဘာလ3ရက်ကတိုက်ခိုက်ခဲ့ပြီးနောက်ဒီမြန်မာအစိုးရကအဲ့ဒီဒေသမှာနေအမြင်ရှင်းလင်းရေးတွေလှုပ်ဆောင်ခဲ့ပြီးမီဒီယာတွေနဲ့အကူအညီပေးရေးအဖွဲ့တွေကိုလည်းအစိုးရပိုင်းကအဲ့ဒီဒေသကိုသွားခွင့်မပေးခဲ့ဘဲဒီပြီးခဲ့တဲ့ရက်ပိုင်းတွေကမှသွားခွင့်ပြုခဲ့တာပါမြန်မာအစိုးရတပ်တွေကနေနင်းခဲ့စဉ်တွင်လူထောင်ပေါင်းများစွာလဲဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးပြီးအဲ့ဒီထဲကဒုက္ခသည်စခန်းတွေမှာနေထိုင်ကြပါတယ်အဲ့ဒီဒုက္ခသည်စခန်းကိုသွားရောက်ခဲ့တဲ့ VOA သတင်းတော်စတီဗ်ဆန်ဖို့ဒီကော့ဇက်ဘဇားဒေတာကနေသတင်းပေးပို့ထားတာကိုကိုရန်နိုင်ကပြောပြပေးမှာပါရှင်
လွန်ခဲ့တဲ့ဆယ်စုနှစ်သုံးခုအတွင်းမြန်မာနိုင်ငံဘက်ကညှဉ်းပန်းနှိပ်စက်မှုတွေကနေထွက်ပြေးခဲ့ကြတဲ့ရိုဟင်ဂျာထောင်ပေါင်းများစွာဟာဘင်္ဂလားဒေ့ရှ်နိုင်ငံကကုတပလောင်ဒုက္ခသည်စခန်းကစိုးရွားတဲ့အခြေအနေအောက်မှာနေနေကြရပါတယ်။ဒါပေမဲ့အခုနောက်ဆုံးထွက်ပြေးလာတဲ့သူ1000ကျော်ကောင်ဒီထက်ပိုဆိုးတဲ့ဂျမားစိုးနဲ့ရင်ဆိုင်နေရတယ်လို့လူအခွင့်အရေးအဖွဲ့တွေနဲ့အကူအညီပေးရေးအဖွဲ့တွေကပြောပါတယ်။မြန်မာစစ်တပ်ကရဲသားတွေကိုတိုက်ခိုက်ခဲ့ပြီးရွာတွေကိုမီးရှို့ခဲ့တယ်လို့အခုနောက်ဆုံးရောက်လာတဲ့သူတွေအတော်များများကပြောကြပြီးတော့ကျူရုကရတဲ့ဓာတ်ပုံတွေမှာလဲရွာတွေမီးလောင်ထားတာကိုပြနေပါတယ်အခုနောက်ဆုံးရောက်လာတဲ့ဂူဂျာဟာကတော့ဒီတိုက်ခိုက်မှုအတွင်းမှာသူသား၃ယောက်ပျောက်ဆုံးနေပြီးတော့သူ့မှာပြန်စရာအိမ်လည်းမရှိတော့ဘူးလို့ပြောပါတယ
် Military Golio Radasan Ragodda Buklapura di
The Burmese soldiers came to the village and burned down every house
မြမစစ်သားတွေရွာကိုရောက်လာပြီးရွာမှာရှိတဲ့အိမ်တိုင်းကိုမီးရှို့ခဲ့ပါတယ်စစ်တပ်ကအဲ့ဒီလိုအိမ်တွေအားလုံးကိုမီးရှို့ဖျက်ဆီးပြီးတာနဲ့ရွာမှာရှိတဲ့လူတွေအကုန်လုံးကိုလိုက်ဖမ်းပါတယ်။အတော်များများပြစ်ဒတ်ခံခဲ့ရပြီးစစ်တပ်ကအဲ့ဒီလူတွေကိုရေထဲကိုပြစ်ချပါတယ
်။ရွာတွေကိုမီးရှို့ဖျက်ဆီးပြီးလူတွေကိုတတ်တာအပြင်ညှဉ်းပန်းနှိပ်စက်တာတွေနဲ့အာရမပြုကျင့်တာတွေလည်းအများအပြားရှိခဲ့တယ်လို့အဘူတာဟတ်ဆိုသူကပြောပါတယ
်။ဒိုင်ဘာဒါရဘာတာပါစေ။စိုက်ဒင်းငလင်လာကလို့ပါစေ
။ Soldiers came to my house.
စစ်သားတွေကကျွန်တော်အိမ်မေးနာကအိမ်တအိမ်ကိုညတကောင်ကြီးရောက်လာပြီးအမျိုးသမီးတဦးကိုမရင်ကျင့်ပါတယ်။ကျွန်တော်မျက်စိနဲ့မြင်တာပါ။သူတို့ဘာလုပ်လဲဆိုတာကိုကျွန်တော်ကပုံနေပြီးတော့တိတ်တိတ်လေးကြည်နေတာပါအဲ့ဒါတွေးပြီးတဲ့နောက်ကျွန်တော်အားလုံးကိုထားခဲ့ပြီးထွက်ပြေးဖို့ဆုံးဖြတ်ခဲ့တာပါကျွန်တော်ပိုင်းနဲ့တံပိုးရှိတဲ့ဟာဘာတစ်ခုမှယူဖို့အချိန်မရခဲ့ပါဘူ
းလူခွင့်ရေးအဖွဲ့တွေကရထားတဲ့အထောက်အထားတွေတိုးလာနေတဲ့ချိန်ထဲမှာပဲဒီလိုတစ်ဖက်သက်ဆွဆွဲပြောနေတာတွေဟာဘာမှအထောက်အကူဖြစ်မှာမဟုတ်ဘူးလို့မြန်မာနိုင်ငံသားရေးဝန်ကြီးဌာနရဲ့ညွှန်ကြားရေးမှူးချုပ်ဦးကျော်မိုးထွန်းကပြောလိုက်ပါတယ်တတိယထောက်ထားခိုင်ခိုင်မာမာပြနိုင်တယ်ဆိုရင်တော့မြန်မာအစိုးရအနေနဲ့လည်းဒါတွေကိုကူညီဖြည့်ရှင်းသွားဖို့အစဉ်အသင့်ပဲလို့သူကပြောပါတယ
် Whoever have those kind of information please bring forward
ဒီလိုသတင်းချက်လက်တွေဘယ်သူစီမှာပဲရှိရှိရှိတဲ့သူကတတိယထောက်ထားအခိုင်အမာနဲ့ကျွန်တော်တို့ကိုပြပါအဲ့ဒီကြရင်အစိုးရဘက်ကလည်းဒီပြဿနာကိုကြည့်ပြီးဖြည့်ရှင်းသွားဖို့အစဉ်အသင့်ပါပဲလို့နိုင်ငံရေးဝန်ကြီးဌာနညွှန်ကြားရေးမှူးချုပ်ဦးကျော်မိုးထွန်းကပြောတော့တာဖြစ်ပါတယ်ရခိုင်ပြည်နယ်မြောက်ပိုင်းမှာအစိုးရတပ်တွေကနေနင်းတာတွေလုပ်ခဲ့ခြင်းကစပြီးတော့နိုင်ငံသားသတင်းတောက်တွေကိုအဲ့ဒီဒေသကိုသွားခွင့်ပေးထားခဲ့ပါတယ်။ဒါပေမဲ့လည်းမြန်မာအစိုးရဘက်ကသတင်းတောက်တော်များများကိုအခုတစ်ပတ်တွင်းမှာအဲ့ဒီဒေသကိုသွားရောက်ဖို့ခွင့်ပြုခဲ့ပါတယ်။အဲ့ဒီလူတွေအနေနဲ့ဘလောက်ထိသတင်းယူခွင့်ရမရဆိုတာကတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူးခင်ဗျာ။